မြန်မာနိုင်ငံတွင်ကိုဗစ်ကရောဂါအတည်ပြုလူနာတိုးလာနေပြီးတော့ရန်ကုန်တိုင်းဒေသကြီးအပြင်တခြားပြည်နယ်တွေမှာလည်းကူးစက်သူတွေများလာနေပါတယ်။မွန်ပြည်နယ်ထဲမှာဆိုရင်တရက်ထဲယောဂါကူးစက်တဲ့အတည်ပြုလူနာဟာတရားကျော်အထိတိုးလာပါတယ်။နာစေးချောင်းဆိုလို့ယောဂါလက္ခဏာမျိုးတွေကနေဒီကိုဗစ်ယောဂါဖြစ်နေတာအတည်ပြုတွေ့ရှိတာလို့ကျန်းမာရေးတာဝန်ရှိသူတွေကူညီစောင့်ရှောက်နေတဲ့ပရာဟိတအသင်းတွေကပြောပါတယ်မြန်မာနိုင်ငံတွင်ကိုဗစ်ရောဂါကူးစက်မှုအခြေအနေသတင်းပေးပို့ချက်ကိုတော့မဆုမြတ်မောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကျန်းမာရေးဝန်ကြီးဌာနရဲ့အောက်တိုဘာ6ရက်ထုတ်ပြန်ချက်အရ24နာရီအတွင်းကိုဗစ်ဓာတ်ခွဲအတည်ပြုလူနာ465ယောက်ထဲမှမွန်ပြည်နယ်တစ်ခုထဲမှာတွင်ကူးစက်သူ136ယောက်ရှိခဲ့ပါတယ်မော်လမြိုင်လူမှုကယ်ဆယ်ရေးအသင်းဥက္ကဋ္ဌကိုဘိုဘိုဝင်းကတော့မွန်ပြည်နယ်ထဲမှာအခုရက်ပိုင်းတွေအတွင်းမှာကူးစက်မှုနှုန်းတွေတိတိတတ်တာပြန်များလာတယ်လို့ပြောပါတယ်နာစီချောင်းဆိုးတဲ့လက္ခဏာပြနေသူတွေကိုဆေးဆစ်ကြည့်ရင်ကကိုဗစ်ရောဂါကူးစက်နေတာတွေ့ရှိတာဖြစ်ပါတယ်
။ဟိုနာစီချောင်းဆိုးလို့ဟာပြီးရင်ဆစ်လိုက်တာနဲ့ပေါ်တာပဲ။ဒါအရှင်းရှင်းပြောရရင်ကျွန်တော်တို့ကအခုတော်တော်များများကခံရပြီဆိုရင်ရောဂါအခံရှိတဲ့လူလောက်ပဲဆစ်တာပေါ့နော်။အဲ့စစ်တာနာတနေ့နေ့ဒီအထူးကုဆေးကန်းနေမှာလည်းတွေ့တယ်အဲကျွန်တော်ဒီဆေးရုံနဲ့ပတ်သက်တဲ့ဟိုနောက်လိုက်တဲ့လူတွေကတွေ့တယ်တနေ့နေ့ကိုကျွန်တော်အခုဒီနှစ်ရက်တည်းမှာရာကျော်နေပြီဗျာတရက်ကိုတရာလောက်တွေ့နေဗျာမွန်ပြည်နယ်အနေနဲ့မွန်လမြိုင်အနေနဲ့တရက်ကိုတရာကျော်လောက်တက်နေဒီရက်ပိုင်းဒီနေ့အတွင်းမှာတက်လာတာဒီကတော့အကုန်လုံးမစစ်လို့အတော့စစ်တာနဲ့ပေါ်မှာပဲနှာစီးတဲ့လူတရက်ကိုသွားစစ်တာနဲ့ပေါ်တာပဲကွာရောရဟန်ရှိသူတွေအနေနဲ့တေဆုံးတာတော့မနေ့ကတယောက်ဆုံးနေဗျာဟုတ
်လက်ရှိကိုဗစ်ရောဂါဟာနေရာတိုင်းမှာပြန့်နှံ့နေနိုင်တာမို့ကာကွယ်ရေးနည်းလမ်းတွေကိုပုံမှန်လေးအထပြန်လုပ်ကြဖို့အတွက်ကိုလည်းပရဟိတအသင်းဥက္ကဋ္ဌကိုပိုပိုဝင်းကတိုက်တွန်းပါတယ်
။အခုတော့ open tight အားလုံးလွတ်တာတဲ့အတွက်လူတူလူဝေးသွားတဲ့နေရာတွေမှာတော့တက်နိုင်ဆုံး mask တက်ဆင်ပေးပြီးပေါ့နော်။ mask တက်ဆင်သေးပြီးလက်စည်းလာပြီးတော့မိမိပုံမှန်တိုင်းဆောင်ရွက်ကြဖို့ပေါ့
။ရန်ကုန်လေဝတီကုလရခိတပရဟိတအသင်းဥက္ကဋ္ဌကိုတင်အောင်လှကလည်းတခြားပရဟိတအသင်းတွေနဲ့ချိတ်ဆက်ပြီးတော့ covid ရောဂါတိုက်ဖျက်ရေးအတွက်ကြိုတင်ပြင်ဆင်ထားတယ်လို့ပြောပါတယ်။အရင် covid လိုင်းတွေတုန်းကလို့အသေးအပြောက်မများအောင်လို့ပြည်သူတွေအနေနဲ့သတိရှိကြဖို့လိုတယ်လို့လည်းအခုလိုသတိပေးပါဗျ။ဟိ
ုအခြားသောရောင်းတဲ့လူတွေနောက်ခကြီးသွားရင်လည်းလူတွေကအမတ်တမိတ်ပြည့်နေကြတယ်နော်။ mask တွေမတက်တဲ့လူတွေတော့ဒီမှာတော့အခုလိုအချိန်မှာဝိုင်းဝန်းပြီးတော့ဟိုတင်နော် covid ရေဟိုဈေးကနေညီပတ်သွားကြမှာဆိုတော့ဒီပြဿနာတွေတစ်ခွေရောတော့မလို့ထင်တယ်ဆရာမနည်းနည်းစီးကပ်ရှိဖို့လိုတော့ဟုတ်လား။
ကျန်းမာရေးဌာနထုတ်ပြန်တဲ့စာရင်းတွေအရစက်တင်ဘာ1လအတွင်းနိုင်ငံတော်က covid ရောဂါအတည်ပြုလူနာ9900ကျော်နဲ့သေဆုံးသူ23ဦးရှိပါတယ်။အခုအောက်တိုဘာတစ်ပတ်အတွင်းမှာတော့ကူးစက်သူ2600ရှိပြီးတော့သေဆုံးသူက6ယောက်ရှိတယ်လို့ဖော်ပြပါတယ်။ကာယရောဂါကြောင့်သေဆုံးသူတွေထဲရောဂါအခံရှိသူတွေမှာ18ရာခိုင်နှုန်းလောက်ကကာကွယ်ဆေးအကြိမ်ပြည့်ထိုးထားပြီးသူတွေဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်ရှင်။